66ကာကြင်းနဲ့ပတ်သက်ပြီးတော့လွှတ်တော်မှာဒီမိကုန်းနဲ့မင်းမြန်ဖို့အတွက်ဆောင်ရွက်ခဲ့လို့သိရပါတယ်ရှင်။အဲ့ဒီအချိန်ကဘယ်လိုပုံစံမျိုးဖြစ်သွားရလဲရှင
်။ဟောလုံးဝတော့ဆိုင်ငံထားဖို့သူတို့မိတ္တရက်ခံနေပေါ့လေ။ဒါကြောင့်ဆိုင်ငံခိုင်းနေတော့မသိဘူးပေါ့ဗျာ။ခဏဆိုင်မအောင်ဆိုင်ငံကလည်းဒီနေ့ကျရင်တော့ပြင်မှာပါလို့ပြောတယ်။ဘယ်နှစ်ပြင်မလဲဆိုတာတော့မပြောဘူးပေါ့။အဲခဏဆိုင်မှာလူပဲပြောတယ
်။ဆိုင်ငံ့ဖို့ပြောတာကဘယ်ကပြောရလဲရှင်။ဒီမေကွန်းနဲ့ပတ်သက်ပြီးတော့ဘယ်ကိုအရင်ဆုံးတင်ပြပြီးတော့အတည်ပြုချက်ယူရတာလဲရှင
်။အဲဒီပါတီမေကွန်းနေအစိုးရစီစစ်တဲ့ကော်မတီရှိတယ်လေ။အဲဒီကော်မတီအဖွဲ့ဝင်တူရပေါ့။အဲဒီကိုယ်စားလှယ်တွေနဲ့မေးချင်လို့ရှိရင်အစိုးတင်ရင်ဒီအဲဒီအဖွဲ့လေးကိုတင်ရတယ်ပေါ့။အဖွဲ့ကိုတင်ရတော့အဖွဲ့က pass မလုပ်သေးဘူးပေါ့။ခဏဆိုင်မှာလူပြောတယ်။
ဆရာတင်မဲ့မေကွန်းကဘလို့မေကွန်းမျိုးလဲရှင
်သရုဒ္ဓအကျဉ်းတော့လည်းပြင်ခဲ့တယ်လေအဲ့လိုမရခဲ့ဘူးပေါ့သရုဒ္ဓအကျဉ်းတော့ဒီ66ကကြီးကိုဖျက်သိမ်းဖို့အစီအစဉ်ရှိမရှိပေါ့အဲ့ဒီမေကွန်းပေါ့အခုအချိန်မှာတော့66ကကြီးကိုပြင်ဆင်ဖို့တို့မဟုတ်ဖျက်သိမ်းဖို့အစီအစဉ်ရှိမရှိဆိုတဲ့မေကွန်းပေါ့
ဒီ66ကကြီးနဲ့ပတ်သက်ပြီးတော့ဒီပုံမှကိုအသုံးပြုမှုတွေပေါ့ဆရာအနေနဲ့ဘလို့မြင်ပါလဲရှင
်66ကကြီးကတော့ပြင်ဆင်တယ်လို့တော့ယူဆတယ်လေအချို့အချက်တွေပေါ့မှားပါဗျာကျွန်တော်အနေနဲ့ကတော့အဓိကမီဒီယာအတွက်ပဲစာရေးဆရာတွေမီဒီယာတွေကိုကန့်သတ်ချုပ်ချယ်တဲ့ဥပဒေမျိုးတွေမရှိစေချင်ဘူးအဲ့တော့အခုဒီ66ကကြီးကိုအသုံးချပြီးတော့အခုကိုကျော်မင်းစုတို့ဆိုရင်လည်းဘက်ကလည်းအာမခံမရဘူးအဲ့လိုဖြစ်တယ်အဲ့တော့စာရေးဆရာတွေဟိုနေ့နေရသရောစာရေးတယ်ဆိုတာဒါတချို့နိုင်ငံတွေမှာဆိုရင်ရှင်မင်းကိုသရောတယ်သမရကိုသရောတယ်ဘာမှမအရေးမယူဘူးဒီမှာအဲ့လို66ကကြီးရှိတဲ့အတွက်ပြိပြီးတော့ sensitive ဖြစ်တဲ့ဆိုတဲ့သဘောမျိုးဖြစ်နေတယ်လေအဲ့တော့အရေးယူခြင်းလို့ရှိရင်လည်းယူလို့ရတယ်မယူခြင်းတော့ဘာမှမဖြစ်ဘူးပေါ့ဆိုင်ရေးဆရာမီဒီယာပေါ့စာပေလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်ရှုတော့နေပြီးတော့ပြင်ဆင်စေချင်တာပ
ါလွတ်တော်ကိုမရောက်သေးခင်ပါတီအတွင်းမှာပဲဒီမေကွန်းကိုကန့်တက်လိုက်တဲ့ပုံမှာရောဆရာအနေနဲ့ဗာများပြောချင်ပါလဲရှင
်အဲပယ်ချတာကတော့ဒါသူတို့အလုပ်ပေါ့လေဟိုကတော့လူဆရာရှိတာဆက်လို့ရမှာပေါ့ဒါကတော့ဒီလိုပဲကြိုးရမှာပါပဲနိုင်ငံရေးလုပ်တဲ့ဆိုတော့ဒီလိုပဲကြိုးရမှာပေါ့သူ့တော်နိုင်ငံရေးဆိုတော့ဒီလိုပဲလေတနည်းကျရင်တော့ပြင်လာမယ်လို့တော့ထင်ပါတယ်ဘာကြောင့်လဲဆိုတော့ဥရှိမန်ကော်မတီကလည်းပြင်ဆင်မှုဘာဖို့အကြံပေးတယ်လို့ကြားတာပဲတဘောကဟိုတစုံတရာတော့ပြင်ဆင်မှုရှိလာနိုင်တယ်လို့တော့ထင်တာပဲလေကြိုးစားတာကတော့ဟိုတစ်ခါကြိုးစားတစ်ခါကြိုးစားပေါ့လေအဲ့လိုမျိုးတွေကတော့ရှိမှာပေါ့ဒါစိတ်ပြည့်စရာလည်းမလိုဘူးဘူးမှလည်းဘာမှပြောစရာမပြောချင်ပါဘူးဟု
တ်ကဲ့ပါဟုတ်ကဲ့ပါအခုလိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ရပါတယ်